ကျပ်ငွေနဲ့နိုင်ငံခြားငွေလဲနှုန်းကြီးညွန့်တက်မှုကိုမြန်မာစစ်ကောင်စီကထိန်းချုပ်ထားပေမဲ့ပြင်ပစည်းကွက်မှာတော့မြန်မာကျပ်ငွေဟာဆက်လက်ကျဆင်းနေပါတယ်။အမေရိကန်ဒေါ်လာနီးတူမြန်မာလုပ်ငန်းရှင်တွေအများဆုံးကင်တွဲသုံးဆွဲနေတဲ့ထိုင်းဘတ်ငွေဟာလည်းမြန်မာငွေနဲ့လဲလှယ်တာမှဈေးကောင်းလာပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုကိုငိမ့်ညံကပြောပြပေးပါပါရှင်
။ကျပ်ငွေတန်ဖိုးမတိမငိမ့်ဖြစ်နေချိန်မှာပဲအမေရိကန်ဒေါ်လာနဲ့ကျပ်ငွေလဲနှုန်းရည်ညွှန်းတန်ဖိုးကိုဗဟိုဘဏ်ကပြန်ပြင်ပေးတော့မယ်ဆိုတဲ့သတင်းတွေ၊ဒေါ်လာကို2500အထိတတ်မှတ်မယ်ဆိုတဲ့သတင်းတွေလူမှုကွန်ရက်ပေါ်မှာဒီရက်ပိုင်းပြန့်နှံ့ခဲ့ပါတယ်။စစ်ကောင်စီရဲ့ဝန်ကြီးတဦးဖြစ်တဲ့ဦးအောင်နိုင်ဦးကတော့ဒါရီကကောလာဟာလာတွေဖြစ်တယ်လို့သူ့ရဲ့ Facebook ကနေတုံ့ပြန်ထားပါတယ်။ဗဟိုဘဏ်နဲ့သွင်းကုန်လုပ်ငန်းရှင်တို့ဩဂုတ်လ28ရက်စနေနေ့ကအစည်းအဝေးကျင်းပပြီးရွှေဈေးကိုလည်းတစ်ကြက်သား25သိန်းနဲ့ဈေးဖွင့်ဖို့ဆုံးဖြတ်ခဲ့ကြတယ်ဆိုပြီးအွန်လိုင်းမှာသတင်းတွေထွက်ပေါ်ခဲ့ပါတယ်။ပို့ကုန်ကရတဲ့ဒေါ်လာငွေကိုလည်းဗဟိုဘဏ်က65ရာခိုင်နှုန်းပြန်ရောင်းဖို့မလိုပဲတဝက်ပေးသုံးမယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗဟိုဘဏ်ကတော့ဒေါ်လာရည်ညွှန်းတန်ဖိုးကိုဒီကနေ့အထိကျပ်2100မှာဆက်ပြီးသတ်မှတ်ထားသလိုအဲ့ဒီနှုန်းရဲ့အထက်အောက်3300ခိုင်နှုန်းအတွင်းမှာပဲရောင်းဝယ်ခွင့်ပြုထားပါတယ်။ရွှေလုပ်ငန်းရှင်အသင်းကလည်းရွှေတစ်ကြက်သားကိုကျပ်သိန်း20ဆွန်းဆွန်းနဲ့ဈေးဆက်ဖွင့်ထားပါတယ်။သွင်းကုန်လုပ်ငန်းရှင်တို့ကတော့ပြင်ပမှာကောလာဟာလတွေတိတ်များနေတယ်ဆိုရင်တော့ဗဟိုဘဏ်ကငွေလဲနှုန်းကိုပြင်ဖို့ကြိုးပမ်းမှာမဟုတ်သေးကြောင်း VOE ကိုပြောပါတယ
်။ဒါကြပါဗျာတို့ကဒီဒေါ်လာမေကိုအရင်ကွန်ထရိုးလုပ်လိုက်တဲ့အပိုင်းဒီမှာဒီဈေးကွက်တမန်ရမျက်ကုတ်တက်နေတာပေါ့။နောက်ပိုင်းလည်းဟိုဆက်ပြီးတော့ဆက်ဖို့ပဲရှိတာဆက်ဖို့လာလာတော့မမြင်ဘူးပါနော်။အဲ့ဒါလောကြီးပုဒ်ကအဲ့သတင်းအတွက်နိုင်တော့ကောရဟာလာဆိုကျင်းနေနေဝနိုင်အဲကျေးဇူးပြောချင်တာနောက်သူတို့ဒီ55000ခန်းတော့လည်းတကယ်တည်းကျတော့ဘာမှအပြစ်မှာအဖက်တစ်မဖြစ်ဘူးတုံးလို့လည်းမရဘူးပေါ့လေအောက်ဆုံးတော့ပြန်ကလာတဲ့ဒေတာလာ
အလားတူပဲထိုင်းဘတ်ငွေလဲနှုန်းကတောက်လျှောက်တက်လာပြီးသွင်းကုန်တွေလည်းဈေးတက်လာပါတယ်ထိုင်းဘတ်ငွေဟာအိမ်ချမ်းမြေရင်းနှီးမြှုပ်နှံမှုစီးပွားရေးနိုးထလာမှုနဲ့ထိုင်းနိုင်ငံသားတွေငွေကြေးပုံမှုစုဆောင်းလာမှုတို့ကြောင့်ဒေတာရင်းနိုင်ငံတွေရဲ့ငွေကြေးတွေထက်ပိုပြီးခိုင်မာလာတယ်လို့စီးပွားရေးသတင်းတွေကရေးသားကြပါတယ်။ကမ္ဘာလဲခီးသည်တွေအခုနောက်ပိုင်းထိုင်းကိုပြန်ဝင်လာတာကလည်းထိုင်းစီးပွားရေးကိုအကောင်းဘက်ကနေရှုမြင်ခံရပြီးတော့ထိုင်းဘတ်ငွေအပေါ်ယုံကြည်မှုကများနေပါတယ်။ဘီရင်းကကြိုက်ရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာနဲ့ယူရိုငွေကတန်ဖိုးချင်းတူနေပါတယ်။တဒေါ်လာကိုဝယ်ဈေး3150နဲ့ရောင်းဈေး3300ကျပ်ရှိပါတယ်။ထိုင်းဘတ်ငွေကတော့တစ်ဘက်ကို100ကျပ်ဝန်းကျင်ရှိပါတယ်။တရက်အတွင်းအပြောင်းလဲဖြစ်နေတဲ့ထိုင်းဘတ်ငွေဈေးတွေကြောင့်လက်ကျန်တွေထုံမရောက်တော့ပဲအယောင်ရက်ထားရတယ်လို့စော်ဝါရီကုန်းအိမ်ဆောက်ပစ္စည်းရောင်းဝယ်ရေးလုပ်ငန်းရှင်တူက VOE ကိုပြောပါတယ
်ကျွန်တော်တို့ကဒီ rate ကိုဖြတ်ရတယ်60နဲ့ဖြတ်ရတယ်ညနေပိုင်းကျတော့65ဖြစ်သွားတယ်မနေ့ကကျတော့100ဖြစ်သွားတယ်စိတ်ကနာပါလဲဆိုတော့ရောင်းပြီးတော့ကျွန်တော်တို့ကဓာတ်ရုံဘက်ကထိုင်းဘတ်ကိုရောင်းဝယ်ရတော့ကျွန်တော်ဒီဘက်ကနေပစ္စည်းတွေထွက်သွားပြီးတော့ဘာမှမရှိကြဝယ်တဲ့အခါကျတော့ rate ကအရင်ဟာသွားပြီးတော့အဲ့တော့ဒီအဟာရတွေလိုက်ပြီးတော့ကျောင်းလို့ရတယ်မဖြတ်တော့အဲ့တော့အကောင်းဆုံးကတော့မော်ဝယ်နိုင်တဲ့သူတွေနောက်ပြီးကျွန်တော်လည်းကျောင်းပြီးရှုံးနေပြီးတော့ဒီကနေ့နားထားလိုက်တာအကောင်းဆုံးနော
်အမေရိကန်ဒေါ်လာပြည်တွင်းမှာပဲလှည့်ပတ်ဖို့ခက်ခဲလာတဲ့နောက်ထိုင်းမြန်မာကုန်သွယ်ရေးမှာဘတ်ငွေကျပ်ငွေဓာတ်ရိုက်ကုန်သွယ်စနစ်ကိုပြောင်းပြီးအသုံးပြုမယ်လို့ဗဟိုဘဏ်ကမတ်လ3ရက်နေ့မှာအတည်ပြုခဲ့ပါတယ်အဲ့ဒီစနစ်ကိုနယ်စပ်ကုန်သွယ်ရေးပုံမှန်ကုန်သွယ်ရေးနဲ့ရွှေပြောင်းလုံသားတွေငွေလွှဲပြောင်းနာမှာအသုံးပြုသွားမယ်လို့ဗဟိုဘဏ်ကထုတ်ပြန်ခဲ့တာပါနိုင်ငံသားငွေဈေးနှုန်းဆွဲတင်နေတာနဲ့အွန်လိုင်းကနေငွေအယောင်းဝယ်လုပ်တာကိုမယုံကြည်ကြဖို့နဲ့ငွေအယောင်းဝယ်လုပ်ရင်နိုင်ငံသားငွေသုံးငွေစီမံခန့်ခွဲမှုဥပဒေနဲ့အရေးယူသွားမယ်လို့ဗဟိုဘဏ်ကစနေနေ့ကထပ်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ